ဂရိနိုင်ငံမှာဒီကနေ့တနင်္လာနေ့ဘဏ်တွေအားလုံးပိတ်ထားသလိုငွေထုတ်ဆက် ATM တွေကိုလည်းပိတ်ထားပါတယ်။ဒါပေမဲ့ပင်စင်လာစာတွေကိုတော့ထုတ်ယူနိုင်အောင်စီစဉ်ပေးထားတာပါ။ပင်စင်စာတွေဟာသူတို့ရဲ့ငွေတွေကိုငွေထုတ်ဆက်တွေကနေထုတ်နိုင်မယ်လို့မျှော်လင့်ပြီးဘဏ်ခွဲကလေးတွေမှာမနေ့အစောကြီးကတန်းစီနေကြပေမဲ့ထုတ်လို့မရကြပါဘူး။ပင်စင်လာစာတွေကိုဘယ်လိုပေးမလဲဆိုတာတနင်္လာနေ့နောက်ပိုင်းမှာရှင်းပြဖို့ရှိတယ်လို့ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်။ဂရိရဲ့ဘဏ္ဍာငွေကြေးအခက်အခဲဟာပိုဆိုးလာနေပြီးမနေ့ပံအင်္ဂါနေ့မှာအကျွေးအချင်းကြီးပြန်ဆက်မဲ့တမန်ရဲ့နီးလာတာနဲ့အမျှဥရောပငွေကြေးအကူအညီဖြတ်တောက်တာခံရပြီးအကျက်တဲကြုံရတဲ့ဂရိအနေနဲ့ဒီကနေ့တနင်္လာနေ့ကစပြီးသူ့ဘဏ်တွေနဲ့ stock ဈေးကွက်တွေကို6ရက်ကြာပိတ်ထားဖို့အမိန့်ထုတ်ထားတာဖြစ်ပါတယ်။မကြာသေးခင်သတင်းပတ်တွေတွင်ဂရိမှာဘဏ်တွေကိုဆက်ဖွင့်ထားနိုင်အောင်ဥရောပကအရေးပေါ်ငွေထုတ်ချေးပေးထားတဲ့အစီအစဉ်ကိုဆက်မပေးတော့ဘူးလို့ဥရောပဘဟုဘဏ်ကကြေညာပြီးနိုင်ပိုင်းကြာမှာပဲဂရိဝန်ကြီးချုပ်အလက်စီစီပရက်စ်ကတနင်္လာနေ့မှာအခုလိုကြေညာခဲ့တာပါ။ဂရိစီစညှင်းနှိုင်းသူတွေနဲ့ဥရောပထွေးရှင်တွေကြားပြီးခဲ့တဲ့သတင်းပတ်ကုံဆွေးနွေးမှုတွေမှာဂရိဘက်ကပြုပြင်ပြောင်းလဲမှုလုပ်ဖို့ဥရောပကငွေကြေးထောက်ပံ့မှုအစီအစဉ်ဆက်ထားရေးသဘောတူညီမှုမရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်မှာမစ္စတာစီပရက်စ်ကအခုလိုကြေညာခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်မရဘဲဂရိအစိုးရအနေနဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကိုပေးရမယ့်ကြေးဒေါ်လာ 1.8 ဘီလီယံကိုအင်္ဂါနေ့အချိန်မီပြန်ဆိုင်နိုင်မှာမဟုတ်ဘူးလို့သုံးသပ်သူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲဂရိငွေကြေးပြဿနာဆွေးနွေးမှုကနေအာရှ stock share ဈေးကွက်တွေလည်းတင်းနှင်းလာနေမှာထိုးကျခဲ့ပါတယ်။ရှန်ဟိုင်းဈေးကွက်မှာတရုတ် share တွေအမြင့်ဆုံး9ရာနှုန်းကျော်တိထိုးကျခဲ့တယ်လို့ငွေရင်းချသူတွေမစိုးရိမ်စေဖို့စနေနေ့ကတရုတ်ဘဏ်ကကြိုးစားခဲ့ကြပါပဲ။ share ထုတ်ရောင်းသူတွေရှိခဲ့တာပါ။ဟန်ဆန်ဈေးကွက်ကလည်းအကျနဲ့ပိတ်သွားတယ်လို့တောင်ကိုရီးယားနဲ့ဩစတြေးလျပြည်မှာဈေးကွက်ကြီးတွေမှာလည်းဈေးတွေထိုးကျခဲ့ပြီးဂျပန်ကနီကေးကလည်းတနင်္လာနေ့မှာ3ရာခိုင်နှုန်းလောက်ထိထိုးကျသွားခဲ့တာဖြစ်ပါတယ်။